ရခိုင်နနခိုင်တနဲ့အစိုးရတပ်တို့ကြားရင်းဆိုင်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့စစ်ပေးဆောင်ပြည်သူက2000ကျော်အထိရှိလာနေပြီးဒီစစ်ပေးဒုက္ခသည်တွေအတွက်တောက်သုံးရေရှားပါပြက်လက်နေပြီးတော့ရေးအေးပေါ်လိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေသူတွေကပြောပါတယ်။ယာယီစခန်းတွေထဲမှာလာရောက်ခိုလုံသူဒုက္ခသည်တွေကတစ်နေ့ထက်တစ်နေ့ပိုတိုးလာနေပြီးတော့သူတို့အတွက်စားနပ်ရိက္ခာနဲ့အခြေခံစေဝါဆောင်ရှောက်မှုတွေလည်းအရေးတကြီးလိုအပ်နေပါတယ်။အပြည့်စုံကိုဆက်သွယ်နည်းလမ်းထားတာနားဆင်ပါရှင်။ရခိုင်တိုင်းလည်းမကင်တဲ့အေးအေးနဲ့မြန်မာဆွေရဆက်တက်တို့ကြားမှာတိုက်ပွဲတွေပြင်းထန်လာတဲ့အတွက်စစ်ဘေးဒဏ်တင်နေတဲ့ရခိုင်ပြည်နယ်တွေကမြောက်ဦးကျောက်တော်မင်းပြဘူးတီတော်ရတိတော်နဲ့ပုံနှကျွမြို့နယ်6မြို့နယ်တွေကယာယီဒုက္ခသည်စခန်းပေါင်း40တွေကစစ်ဆောင်ပြည်သူတွေအပါအဝင်ကျေးရွာတွေထဲမှာပဲဘေးလွတ်ရာကိုတင်းချောင်းနေကြရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိဆိုရင် 13,500 အထိရှိသွားပြီဖြစ်တယ်လို့စစ်ဆောင်ဒုက္ခသည်စခန်းတွေတဲ့အထိစည်ရင်းလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီအယုံကပြောပါတယ်စခန်း40တွေကမှမြို့နယ်အလံဝေးတဲ့စခန်း30ကျော်ကဆစ်ဆောင်ပြည်သူတွေအတွက်တောက်တုံးရဲ့အခက်တွေ့နေပြီးတော့အရေးပေါ်ရေလိုအပ်နေတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမြို့နယ်များအစီအယုံကကိုစိုးစိုးထုံးကအခြေအနေကိုရှင်းပြပါတယ
်ဒါတော့ဒီမှာလူတွေကဒီကြုံတွေ့ကြပြီးကျွန်တော်တောက်နေရတယ်ပေါ့နော်ဒါဆိုဒီကြည့်ရဒီမှာရှိနေတဲ့ကြီးကြီးကနေပြီးတော့တော့တော့နောက်အမီနာကနေပြီးတော့ပြန်ပြီးတော့တော့ပေါ့နော်ဒီမတဲကြီးတွေဒီအစုကိုကျွန်တော်တောင်းနေရပြီမှာအဲ့လိုရှိလို့ရှိနေပါတယ်အဲ့ဒါနဲ့တဲ့နဲ့ဆိုတော့ကျွန်တော်လဲပြီးတော့ကျွန်တော်ဆုံးဖြတ်ရပါတယ်ဒီကြီးကိုအဲ့ဒါဆိုဒီဆုံးပြီးတော့တာဖို့ပေါ့နော်အဲ့နောက်ပြီးတော့ဒီခရစ်တီကိုရှိနေပဲဒီကြီးဒီရေဒီဒီဒီဒီကိုချေထားရမို့ဒီကြီးကိုလုံးဝမကောင်းဘူးပေါ့နော်အဲ့ဒါကိုကျွန်တော်ဆုံးဖြတ်ရပါတယ
်ရေရာဒီဖြစ်လာတဲ့အချိန်ကြီးကလည်းပြက်လက်လာခြင်းဖြစ်လို့စစ်ဘေးဒုက္ခတွေထောင်နဲ့ချီပြီးရှိနေတဲ့စခန်းတွေထဲမှာတောက်တုံးရေကရှားပါပြက်လက်လာနေတာပါတနေ့တခြားပို့ပြီးတော့မှများပြားလာတဲ့ဆစ်ဆောင်ဒုက္ခသည်တွေရေရေပေါ်ရနိုင်မှုအတွက်အပြည်ပြည်ဆိုင်ရာချက်ချင်းဒီကော်မတီ ICRC အပါအဝင်လူမှုအဖွဲ့တွေဘက်ကတော့အရေးပေါ်တောက်တုံးရေတွေရနိုင်မှုရေအရေးအမြင့်ပေးလူနိုင်မှုစီစဉ်နေကြပါတယ်ဒါပေမဲ့သက်ဆိုင်ရာပြည်နယ်အစိုးရဘက်ကတော့ဒုက္ခသည်တွေရဲ့အရေးစီမံဆောင်ရွက်ပေးမှုအားနည်းနေသေးတယ်လို့ရခိုင်ဒုက္ခသည်တွေကိုကူညီပေးနေတဲ့ကိုစိုးစိုးထုံးကရှင်းပြပါတယ်
အခုကတော့ကျွန်တော်တို့ဒီကုညီပေးတဲ့အစီအစဉ်တစ်ခုကတော့ဒီရေကိုပေါ့လေဒီချစ်တဲ့မိန်းကလေးတွေမှာရောင်းပူပူအတွက်ကိုကျွန်တော်ကြိုးစားနေပါတယ်ဒီအကလေးကလေးတွေမှာတော်တော်များလို့ရှိနေတယ်ကျွန်တော်တခြားဟိုတော့လည်းနေလေးတော့ချာပြီးတော့ပေါ့နော်ဒီရေကြောင့်တော့တော့ပေါ့ဒါတော့အနည်းဆုံးရောကိုပို့နိုင်တဲ့အနေထားမျိုးအဲ့လိုမျိုးဒီမှာဟိုစီဒီဒီကနေ့ဒီရောကိုပို့နိုင်တဲ့အနေထားပေါ့အဲ့လိုမျိုးဖြစ်တော့ကျွန်တော်ဒီအစီအစဉ်တစ်ခုကကြိုးစားနေပါတယ်ဒါကတော့ကျွန်တော်တရားတော်ကတော့ဒီဒီအပေါ်မှာဒီအစီအစီရတဲ့ဒီရည်ရည်လေးတွေရှာရှာပြီးတော့ဘယ်လိုယူသင်အောင်လုပ်ရမလဲဆိုတဲ့အကြောင်းတွေကိုကျူးတက်နေကြတယ်ပြရပါမယ်။အခုဒီတော့ပြည်နယ်ဆဲထုတ်တဲ့ဒီကိုကြည့်လိုက်လို့ဆိုလို့ရှိရင်သူတို့ကဒီလိုအရေးအတွက်ပေါ်ပြချက်ပေါ့လေ။ဒီလိုပေါ်ပြချက်ကတကယ်နဲ့ပြပြရအရေးအတွက်တဲ့ဒီကရိုနီကိုကိုအန်ကိုအန်ညာကိုပြရတယ်ပေါ့နော်။ကျွန်တော်တို့နောက်တစ်ခုကကြတော့သူတို့ရဲ့ထုတ်ပြချက်မှာပါရှိတယ်ဆိုလို့ရှိရင်သူတို့ကဒီလုံခြုံရေးအခြေအနေနဲ့လက်ရစပီးအခြေအနေကတော်နိုင်ရည်ရည်ကိုတော့ပုံမှန်ဆက်သွင်းတော့မယ်ဆိုပြီးတော့ပြောတာရှိပါတယ်။အဲဆိုတော့ကျွန်တော်ကဘာကိုသိတည်တယ်ဆိုလို့ရှိရင်ဒီမြန်မာပြည်ကိုဆက်ဆိုးပြီးတော့မှဒီတပ်ပြည်တွေကြားထဲတိုင်းနေနေကြတဲ့ဒါမှမဟုတ်ရှိနေပဲတပ်ပြည်တွေအမှုစစ်မှရှိနေကြတဲ့နေရာတွေကိုအစိုးရကားကိုကအစိုးရကိုယ်တိုင်ကဒီတော့လာခကြီးပြီးတော့မပေါ်နိုင်ဘူးဆိုလို့ရှိရင်အဲတခြားအခွင့်အရေးတွေတော့လည်းဘောအရေးဖြစ်ပါတယ်။ဒါပေမဲ့အဲ့လိုနေရာတွေကတော့ကျွန်တော်ရဲ့ဆက်ကူပါတယ်။ဒီကနေပြီးတော့ကျွန်တော်မြန်မာပြည်ကတော့ခကြီးတိုင်းနဲ့ဒီကဲဆိုရင်ညာကိုမြောက်ပြင်းနဲ့နေရာကျော်ဒီမှာဖြစ်ပြီးတော့ကိုလိုမီယာရဟန်တွေရှိပါတယ်။ဒီမကောင်းတဲ့3000နဲ့900ကိုတော့ရောင်းနေပါပြီ
။အခုလိုမျိုးအရေးပေါ်တောက်သုံးရည်နဲ့စားနပ်ရိက္ခာအခက်အခဲတွေကြုံနေရတဲ့ဆစ်ဆောင်ဒုက္ခတွေဒီအတွက်သက်ဆိုင်ရာတာဝန်ရှိတဲ့သူတွေဘက်ကဘယ်လိုစီမံဆောင်ရွက်ပေးနေပါသလဲဆိုတာသိရှိနိုင်မှုသက်ဆိုင်ရာရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရအဖွဲ့ရဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်များချထားရေးဝန်ကြီးဌာနသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကိုဆက်သွယ်နေမြတ်မှုစ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။တစ်ဖက်မှာလည်းစစ်ဘေးဒုက္ခတွေအရေးအတွက်ကရပိုင်းတင်းမှာပဲနှစ်ဆလောက်ပို့ပြီးတော့များလာနေချိန်မှာစခန်းတွေထဲမှာတော့စားနပ်ရိက္ခာပုံမှန်ကူညီထောက်ပံ့မှုတွေအများအားနဲ့လာနေပါတယ်။သူတို့အတွက်အခြေခံစားသုံးကုန်ဖြစ်တဲ့ဆန်ကနေစလို့အခြေခံစားသုံးကုန်ပစ္စည်းတွေအရေးပေါ်လိုအပ်လာနေတဲ့အနေအထားဖြစ်တာပါ။ အထူးသဖြင့်ရေပြက်လက်မှုတွေနဲ့ကြုံနေရတဲ့စခန်းတွေကတော့ပုံနှကျုံးမြို့နယ်တောဖြား6မှာရှိတဲ့အထက်ပင်မုံတန်းဖားကျွယ်စခန်းအောက်မြက်လဲနဲ့ဘူးပြောင်မြို့နယ်ထဲမှာတော့ခွဆုံဇေဒီတောင်စခန်းရသေးတောင်မြို့နယ်ထဲမှာတော့ပဲတူဇေခေါင်စင်ခုံးတိုင်အိုးဖောက်စခန်းတွေမှာပို့ပြီးတော့အခက်ကြုံနေရပြီးတော့ဒုက္ခတွေတွေပိုများလာနေတဲ့မင်းများမြို့နယ်တွေကပန်းမြောင်းတိုက်နယ်ဘူးပြောင်တွေကကြေးဝါတွေကယာယီစခန်းတွေရသေးတောင်နယ်ပုံနှကျုံးမြို့နယ်တွေကတောဖြား6အဖျားပိုင်းမှာရှိနေတဲ့စခန်းတွေမှာတော့ဆားနဲ့ရိတ်ခါအခက်ခဲကအတော်လေးကိုအခက်ကြုံနေကြရတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်များအစည်းအရုံးကပြောပါတယ်ရှင်။